ခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့ငပလီကမ်းခြေမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုအာရခတပ်တော် AA ဘက်ကပြီးခဲ့တဲ့ဇွန်လအစပိုင်းကတည်းကထိုးစစ်ဆင်တိုက်ခိုက်နေပြီးမနေ့ကအထိတိုက်ပွဲတွေထောက်လျှောက်ပြင်းထန်နေတော့ပါဇွန်လအကုန်ပိုင်းအလောက်မှာတော့ငပလီကမ်းခြေမှာရှိတဲ့ခမရ966တပ်ရင်းဟာခလာရ55တပ်ရင်းနဲ့ပူးပေါင်းပြီးတော့ AA ထိုးစစ်တွေကိုခုခံတိုက်ခိုက်နေကြလဲဖြစ်ပါတယ်လက်ရှိမှာတော့ AA ဘက်ကငပလီကမ်းခြေမှာရှိတဲ့စစ်ကောင်စီတပ်ရင်းတွေကိုမနာတမ်းထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တနေ့ထက်တနေ့တိုက်ပွဲတွေပြင်းထန်လာတယ်လို့ဘေးလိုရာကိုထွက်ပြေးတိမ်းရှောင်နေတဲ့ငပလီဒေသခံတူက VA ကိုပြောပါတယ
်။ဟုတ်ကဲ့ကိုညီမဒီရဲ့ပိုင်းကြားရတာတော့ပေါ့နော်တိုက်ပွဲအခြေအနေကမြေပြင်အခြေအနေကတော့တော်တော်ပြင်းထန်နေတယ်။သူကဒီပေါ့55တက်ကနေခမရ55ကနေစုတ်လာတဲ့တက်တွေကညီမတို့ဒီဂျိတ်တော်ရက်ကွက်ပေါ့နော်ဂျိတ်တော်ရက်ကွက်မှာသူကအရှင်ရှာပြီးတော့ခန့်ဆက်အနေမှာတင်နေလို့ကြားရတယ်ရှင်။အဲ့ဒီလိုမျိုးကြားရတဲ့အချိန်မှာသူကဒီရက်ချွာတွေဝင်ပြီးတော့ပေါ့နော်လူနေအိမ်တွေကိုရိုက်ခွင်းနေပြီးတော့လူနေအိမ်တွေမှာသူကလူနေအိမ်တွေမှာနည်းနည်းဘယ်လိုပြောလဲဝင်ပြီးတော့ခုခံဆက်ပြင်းနေပေါ့နော်ကိုယ်အဲ့လိုပြင်းနေချိန်မှာအဲတန်ခဲတဲ့လူတွေကိုလည်းဖမ်းဆီးတာရှိတယ်လို့တော့သိရတယ်ချိန်ဟုတ်အဲလေချောင်းကတော့တော်တော်လာတယ်ပေါ့နော်လေချောင်းကလာတယ်ပြီးတော့ဒီရေတက်ပေါ့နော်ကိုရေတက်ဆိုရင်ညီမတို့ဒီအဲကွင်းဝိုင်းရေတက်ဘက်ကနေပြီးတော့တော်တော်ပြက်တယ်လို့ပြောတယ်အကန့်ချီတစ်ချောင်းမှာလည်းသူကနေပြီးအားလုံးဝပေါ့အပြေဝနေရာကြီးဖားသေးပါလေဟုတ်
တဖက်မှာလည်းစစ်ကောင်စီတပ်ဖွဲ့တွေဟာငပလီကမ်းခြေကဂျိတ်တော်ရက်ကွက်မှာရှိတဲ့လူနေအိမ်တွေမှာနေရာယူပြီးခံစစ်ပြင်ဆင်နေတယ်လို့ဒေသခံတချို့ကလည်းဖမ်းဆီးတပ်ဖြတ်တာတွေရှိတယ်လို့ဒီအပိုင်းထွက်ပြေးတိမ်းရှောင်လာတဲ့ငပလီဒေသခံအမျိုးသမီးတူကခုလိုပြောပါတယ
်တက်ခံရတာပေးစားတယ်ဘာဖြစ်လို့တက်တာလဲဆိုတော့အတိအကျမသိဘူးကြားရတဲ့ဘက်ကတော့သူကသားဖားနှစ်ယောက်ပေါ့နော်သားဖားနှစ်ယောက်ကိုအိမ်ကိုတော့ဝင်ပြီးတော့အဖေကိုတော့အိမ်ကိုမီးတက်တယ်လို့ပြောတယ်ရှင်သားကိုကြားတော့သူက၁၄မောင်းခိုင်းမှုဆိုပြီးခေါ်သွားတယ်ပေါ့ခေါ်သွားပြီးတဲ့အချိန်မှာဟိုကန်းနာကိုရောက်တော့ဆက်နေရစီမရှိဘူးပေါ့နော်စီမရှိဘူးလို့သားကပြောတဲ့အချိန်မှာသားကိုပြစ်တက်လိုက်တယ်လို့သိရတယ်ရှင်ပြီးတော့ဒီပါရဲ့အလောင်းကိုလည်းကောက်ခွင့်မပေးဘူးပေါ့နော်ကန်းနာမှာတက်တာဆိုတော့ရေနဲ့ပါသွားလိမ့်မယ်ဆိုပြီးတော့ပြောတယ်မကောက်ရဘူးပေါ့နော်ကလာကောက်တဲ့လူကိုလည်းထပ်ပြီးပြစ်တက်မယ်ဆိုပြီးရှင်းချောက်တယ်လို့ပြောရရှင်
တိုက်ပွဲပြင်းထန်နေတဲ့တန်တွဲငပလီမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့်ဒေသခံတွေဖမ်းဆီးအသက်ခံရတဲ့ပတ်သက်ပြီး VOA နေနဲ့တီးကြအတီမပြုတ်နိုင်သေးတယ်လို့စစ်ကောင်စီနဲ့ AA နှစ်ဖက်စလုံးကလည်းတစုံတရာထုတ်ပြန်ထားတာမတွေ့ရသေးပါဘူးမနေ့ကြသပရိနေ့ကတန်တွဲနဲ့နီးတဲ့တောင်ကုန်းမြို့နယ်အတွင်းကဆေးဘေးဒုက္ခတဲ့ယာနဲ့ချီခိုးလုံနေတဲ့ပေါအင်းကျေးရွာဖုန်းကြီးကျောင်းကိုစစ်ကောင်စီလက်ထက်ကဘုံကျဲခဲ့တာကြောင့်ဦးစင်းတပါးနဲ့ဆေးဘေးဒုက္ခတဲ့နှစ်ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပေါအင်းကျေးရွာကတောင်ကုန်းမြို့နယ်နဲ့မိုင်20လောက်အကွာမှာရှိတာဖြစ်ပြီးအဲ့ဒီကျေးရွာမှာတိုက်ပွဲတစ်စုံတစ်ရာဖြစ်ပွားတာမရှိပေမဲ့အခုလိုရုတ်တရက်လာရောက်ဘုံကျဲသွားတာဖြစ်တယ်လို့လည်းတောင်ကုန်းဒေသခံတွေကပြောဆိုကြပါတယ်။တောင်ကုန်းမြို့နယ်မှာလည်းပြီးခဲ့တဲ့လတွေကစစ်ကောင်စီနဲ့အေအေကြားနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံတွေတော်တော်များများဘေးလွယကိုထွက်ပြေးနေကြရတာလည်းဖြစ်ပါတယ်။လက်ရှိမှာတော့တောင်ကုန်းမြို့ပေါ်မှာစေဝါပြက်လက်တာတွေရှိနေတယ်လို့မြို့ပေါ်မှာရှိနေတဲ့ဒေသခံတဦးကပြောပါတယ
်။အဲတောင်ကုန်းမှာကွာအဝင်ထွက်ကစိုက်ပါရင်နားမဟိန်။အောင်လုံးခါကန့်နေပို့တိုင်းမြို့ပါလမ်းမလေးတို့စိုက်ကြဲအရင်တော့ဆိုဟိတ်ပါရင်မျိုးကြီးကိုကအလော့လာလုံနေလိုက်ရ။စီယုံဝမ်ထန်တယ်လေဟိုကွာသမော့တော်လေးပြီးလိုက်ရလို့ပြောရဲ့။ပွားတယ်ပွားတယ်ဒီကောစီယုံသုံးဆောင်မှာအလေးစားကိုပွားတယ်ဒီကောမှာစီတင်လေးတစ်ခုလည်းမဟင်ရလဲအဲဘာစီတော့ဝေလို့မရရ
အရခတ်တော်အေအေနေနဲ့လက်ရှိမှာတော့ရခိုင်ပြည်နယ်အတွင်းကတောင်ပိုင်းတန်တွဲအလဲပိုင်းကအန်းနဲ့မြောက်ပိုင်းကမောင်တော်မြို့နယ်တို့ကိုတိမ့်ပိုက်နိုင်ရေးထိုးစစ်ဆင်တိုက်ခိုက်နေတာလည်းဖြစ်ပါတယ်အန်းမြို့နယ်မှာတော့ဒီအပိုင်းတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပေါ်လာတာမရှိဘူးလို့ဒေသခံတွေကပြောပါတယ်မြို့သိမ်းတိုက်ပွဲစတင်ထားတဲ့မောင်တော်မှာတော့အေအေတပ်တွေမြို့ရင်းအထိဝင်ရောက်တိုက်ခတ်နေတယ်လို့ဒေသတွင်းသတင်းဌာနတွေမှာဖော်ပြထားတာတွေ့ရပေမဲ့အဲ့ဒီဒေသမှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာကြောင့် VOA အနေနဲ့တိကျအတိမပြုတ်နိုင်သေးပါဘူးခင်ဗျာ။